မြန်မာနိုင်ငံကိုပေးနေတဲ့ဗြိတိန်အစိုးရရဲ့ဖွံ့ဖြိုးရေးအကူအညီတွေကိုတိုးမြှင့်သွားဖို့အတွက်ဗြိတိန်လွှတ်တော်အမတ်တွေကတောင်းဆိုလိုက်ပါတယ်ဗြိတိန်နိုင်ငံနိုင်ငံတကာဖွံ့ဖြိုးရေးလုပ်ငန်းများဌာန DFID ကမြန်မာနိုင်ငံဒီမိုကရေစီပြည်ပြင်ပြောင်းလဲမှုတွေနဲ့ဆိုင်တဲ့အစီရင်ခံစားတဲ့ကြောင့်ထုတ်ပြန်လိုက်တဲ့ဒီကနေ့မှာပဲအောက်လွှတ်တော်နိုင်ငံတကာဖွံ့ဖြိုးရေးကော်မတီရဲ့ဥက္ကဋ္ဌဖြစ်တဲ့မာကွန်ဘရုစ်ကအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်အပြည့်အစုံကိုမက်ခင်ဖြူထွေးကပြောပြပေးပါလိမ့်မယ်ခင်ဗျာ
ပြီးခဲ့တဲ့နှစ်နှစ်အတွင်းမြန်မာနိုင်ငံမှာထိုးတက်ပြောင်းလဲမှုတွေတိတိတသားရှိခဲ့ပြီးဒီပြောင်းလဲမှုတွေကိုအားပေးကူညီတဲ့အနေနဲ့မြန်မာနိုင်ငံရဲ့ပညာရေးကျန်းမာရေးလုပ်ငန်းတွေငြိမ်းချမ်းရေးလုပ်ငန်းစုအနေနဲ့လွှတ်တော်စနစ်ခိုင်မာအကောင်းလာစေရေးတို့အတွက်ဗြိတိန်အစိုးရအနေနဲ့ပေါင်တန်း40တိုးမြှင့်ပေးသွားဖို့ဗြိတိန်လွှတ်တော်အမတ်တွေကတောင်းဆိုလိုက်တာပါလက်ရှိမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေအတွက်ဗြိတိန်နိုင်ငံကပေးနေတဲ့ပေါင်တန်း60ကနေတန်း100အထိတိုးမြှင့်ပေးဖို့တောင်းဆိုလိုက်တာဖြစ်ပါတယ်။အခုချိန်ဟာမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုတွေကိုအားပေးဖို့အကောင်းဆုံးအချိန်ဖြစ်တယ်လို့ဗြိတိန်အောက်လွှတ်တော်နိုင်ငံတကာဖွံ့ဖြိုးရေးကော်မတီဥက္ကဋ္ဌမဲလ်ကွန်ဘရုစ်ကပြောသွားခဲ့တာပါ။မြန်မာနိုင်ငံကိုစီးရဲတွင်းကနေရုန်းထွက်နိုင်အောင်စီးပွားရေးတိုးတက်ဖွံ့ဖြိုးလာအောင်နဲ့ဒီမိုကရေစီစနစ်ကိုဦးတည်တဲ့လူမှုအဖွဲ့အစည်းတွေရဲ့တည်ဆောက်သွားနိုင်ဖို့ကျိုးပန်းနေကြတဲ့မြန်မာအစိုးရတွင်ပြုပြင်ပြောင်းလဲရေးလိုလားသူတွေကိုဗြိတိန်အစိုးရကအားပေးကူညီနေတာဖြစ်တဲ့အတိုင်းသူ့အနေနဲ့ဒါကိုထောက်ခံတယ်လို့အကူအညီတွေကိုပေးတဲ့နေရာမှာတန်တရားစိတ်လွန်ကဲလို့ရင်လည်းတိုးတက်မှုတွေကိုထိခိုက်နိုင်တယ်လို့မစ္စတာဘရုစ်ကပြောသွားပါတယ်။မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုတွေဟာခံမရခက်တယ်လို့အပေးယူမပြတာတွေလည်းရှိနိုင်တဲ့အကြောင်းဒါပေမဲ့ပြည်သူဝန်ဆောင်မှုလုပ်ငန်းတွေမှာကူညီအားပေးပြီးတခါမှမရှိခဲ့ဘူးတဲ့အလားအလာကောင်းတွေဖန်တီးပေးနိုင်မဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေဖွံ့ဖြိုးလာအောင်ကူညီပေးပြီးတော့ပြည်ပြပြောင်းလဲရေးလုပ်ငန်းတွေကိုကူညီရာကျနိုင်တဲ့အကြောင်းဘာမကမ်ပိန်း UK အဖွဲ့တို့လိုဝေဖန်သူတချို့ကမြန်မာအစိုးရဟာပြည်ပြပြောင်းလဲမှုတွေကိုတကယ်တမ်းအလေးနက်ထားလှုပ်ဆောင်နေတာမဟုတ်တဲ့အတွက်ဒါကိုယုံကြည်ပြီးတော့လိုအပ်တာထက်ပိုချိမြောက်တာတွေမလုပ်သင့်ဘူးလို့ပြောကြတာတွေရှိပေမဲ့လို့ဒီလိုမျိုးတန်တရားတွေလွန်ခဲ့ပြီးဘာမှမလုပ်ဘဲဒီအတိုင်းရက်ကြည့်နေလို့လဲတိုးတက်ပြောင်းလဲမှုတွေကတော့ဖြစ်လာမှာမဟုတ်ဘူးလို့ယုံကြည်တဲ့အကြောင်းလဲမစ္စတာဘရုစ်ကပြောသွားခဲ့ပါတယ်
။ Yeah, the committee is recommending more support for Burma but they believes the false choice that the British government presents that you either back Thein Sein or you do nothing.
ဒီမနက်ကကိုပိုပြီးအပိကူညီဖို့ဒီကော်မတီကအကြံပြုနေတာပါ။ဟိုသင်းစင်ကိုထောက်ခံရင်ထောက်ခံမထောက်ခံရင်တခြားဘာမှလုပ်စရာမရှိဘူးဆိုတာမျိုးသူတို့ကမှားယွင်းစွာယူဆနေတာပါမြန်မာပြည်သူတွေအနေနဲ့သူတို့ရဲ့အစိုးရကိုသူတို့ကိုယ်တိုင်ယုံကြည်အားထားရတဲ့အခြေအနေဖြစ်လာအောင်လူထုကိုအားပေးကူညီတာမျိုးမဟုတ်တဲ့အတွက်တော့ကျွန်တော်တို့စိတ်ပျက်မိပါတယ်ကော်မတီကအကြံပြုတဲ့အထက်မှာကောင်းတဲ့အချက်တချို့တော့ပါပါတယ်မြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုကူညီဖို့စင်ရနောပါသူတွေကိုကူညီဖို့ဆိုတာမျိုးပါဒါပေမဲ့အတော်များများကတော့အစိုးရနဲ့အစိုးရအဖွဲ့အစည်းတွေရဲ့ဆွမ်းဆောင်ရည်ကိုမြင့်တင်ပေးဖို့ကိစ္စများပါတယ်ဟုတ်ပါတယ်အစိုးရနဲ့ဌာနဆိုင်ရာအဖွဲ့အစည်းတွေအားကောင်းအောင်လုပ်ဖို့လိုပါတယ်။ဒါပေမဲ့ဒီအဖွဲ့အစည်းတွေအားကောင်းလာတာဟာပြည်သူကိုကူညီဖို့ပဲဖြစ်ရပါမယ်။အစိုးရကိုကူညီဖို့မဖြစ်သင့်ပါဘူး။မြန်မာနိုင်ငံရဲ့တမိုင်းကိုပြန်ကြည့်ရင်တော့အစိုးရအဖွဲ့အစည်းတွေဟာပြည်သူအကျိုးတဲ့အစိုးရအကျိုးကိုလုပ်ခဲ့ကြတာများပါတယ်
။လန်ဒန်မြို့ခြေဆိုင်မြန်မာရေးလှုပ်ရှားမှုအဖွဲ့ Burma Campaign UK အဖွဲ့ကအမှုဆောင်ညွှန်ကြားရေးမှူး Mark Farmana ပြောသွားတာပါ။ဗြိတိန်နိုင်ငံကဖွံ့ဖြိုးရေးလုပ်ငန်းများဌာန DFID ရဲ့ဒီမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲမှုအခြေအနေတွေကိုတင်ပြထားတဲ့အစီရင်ခံစာအထဲမှာတော့မြန်မာနိုင်ငံရဲ့အခြေအနေဟာလွန်ခဲ့တဲ့နှစ်နည်းငယ်အတွင်းမှာတိတိတသားတိုးတက်လာခဲ့တဲ့အကြောင်းနဲ့ဒီတိုးတက်မှုတွေဆက်ပြီးတော့အားကောင်းလာအောင်ဗြိတိန်ဆိုရကတိုးမြှင့်ကူညီသွားဖို့တိုက်တွန်းထားတာဖြစ်ပါတယ်မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်လက်ရှိနေသေးတယ်ဆိုတာကိုအသိမဲ့ပြုတဲ့တစ်ချိန်တည်းမှာဒီမြန်မာစစ်ရရဲ့လိုအပ်ချက်တွေကိုဝေဖန်ထောက်ပြမှုတွေနဲ့ပြုပြင်ပြောင်းလဲမှုတွေရပ်တန့်မသွားအောင်အားပေးကူညီသွားရမှာဖြစ်တယ်လို့လည်းဖော်ပြထားပါဗျ။လာမယ့်2015ရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်သမရအဖြစ်ပါဝင်ရွေးခံလို့မရအောင်ကန့်သတ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ပြောင်းလဲဖို့အတွက်လည်းဗြိတိန်အစိုးရအနေနဲ့ဆက်ပြီးဖိအားပေးသွားဖို့ဒီအစီအစဉ်ကစားထဲမှာတိုက်တွန်းထားပါသေးတယ်ရှင်။